American Orthodox က September 24 ရက်နေ့မှာမဲခွဲဆုံးဖြတ်လိုက်တဲ့ Burma Act 2019ဟာမြန်မာနိုင်ငံအတွင်းကအခြေအနေတွေကိုတိတိကျကျမသိရဘဲနဲ့လှုပ်ဆောင်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လက်ရှိအာဏာရ NLD ပါတီပြောခွင့်ရကတွန့်ပြန်လိုက်ပါတယ်။နိုင်ငံရေးလှိလာသူတွေကတော့ဒီဆုံးဖြတ်ချက်ကမြန်မာနိုင်ငံအပေါ်စီးပွားရေးနဲ့နိုင်ငံရေးအရာအကျိုးသက်ရောက်မှုတွေဖြစ်စေနိုင်တယ်လို့ဆိုပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံအတွင်းကလူခွင့်ရေးချိုးဖောက်ကျွလုံမှုတွေမှာတာဝန်ရှိသူတွေသူတို့နဲ့နီးစပ်နေတဲ့စီးပွားရေးလုပ်ငန်းတွေအဖွဲ့အစည်းတွေကိုပြစ်မှတ်ထားအရေးယူတန်ခတ်မဲ့ဥပဒေကြောင့်ကိုအမေရိကန်အောက်လွှတ်တော်ကစက်တင်ဘာ24ရက်အင်္ဂါနေ့ကထောက်ခံမဲ့အများစုနဲ့မဲခွဲဆုံးဖြတ်လိုက်တာပါ။အမေရိကန်လွှတ်တော်အမတ်တွေအနေနဲ့မြန်မာနိုင်ငံအတွင်းကအခြေအနေတွေကိုတိတိကျကျသိရှိထားခြင်းမရှိဘဲဒီ Burma Act 2019အပါအဝင်တခြားဥပဒေဆုံးဖြတ်ချက်တွေကိုချမှတ်လှုပ်ဆောင်နေတာလို့လက်ရှိအာဏာရပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်ကပြောပါလေ။
ကျွန်တော်တို့ပန်ဒီကတော့အစိုးရရဲ့ထုတ်ပြန်ချက်နဲ့တူပါပဲခင်ဗျာ။ဒီထုတ်ပြန်ချက်တွေဥပဒေတွေဟာတော့ကျွန်တော်တို့ဒီမြန်မာနိုင်ငံအတွင်းရဲ့အခြေအနေတွေကိုတိတိကျကျချက်လက်တွေမသိရပဲနဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကရရှိတဲ့အထင်းချက်လက်များနေတာပြုခါရဖြစ်တဲ့အတွက်မှန်ကန်တိကျနေရှိပါဘူး။နောက်ပြီးတော့မြန်မာနိုင်ငံအတွင်းမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေကိုလည်းသူတို့နားလည်ဖို့ပေါ့ချင်မရှိပါဘူး။ဒါကြောင့်ကျွန်တော်တို့လက်ခံလို့မရပါဘူးလို့ပြောချင်ပါတယ်။
နိုင်ငံရေးလှိလာသုံးသပ်သူဒေါက်တာတင်မောင်တန်းကတော့အမေရိကန်အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအတွက်စီးပွားရေးနဲ့နိုင်ငံရေးအရာအကျိုးသက်ရောက်မှုတွေဖြစ်ပေါ်လာနိုင်တယ်လို့သုံးသပ်ပါတယ
်။ပထမသက်ရောက်မှုကတော့စီးပွားရေးသက်ရောက်မှုပေါ့နော်။အခုတတိယထွက်လာတဲ့ဥပဒေမှာကြည့်ရတာကတော့ပုဂ္ဂိုလ်ရေးကိုအဓိကထားပြီးပုဂ္ဂိုလ်ရေးရာဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေထိခိုက်နေလို့မြင်နေရတယ်ပေါ့နော်။တကယ်လို့အဲ့ဒီလိုမဟုတ်ဘဲနဲ့အဖွဲ့အစည်းတစ်ခုကိုပြစ်မှတ်ထားပြီဆိုရင်တော့ဆိုတော့ကစစ်တပ်ကိုပြန်မထားလာပြီဆိုပြီးဆိုရင်တော့ပုံမူချက်ချက်နဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာတည်အောင်မှုရှိလာနိုင်တယ်။နိုင်ငံရေးရတည်အောင်မှုကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးရကဘာအလယ်မှာပေါ့နော်ဒုက္ခရေတော့ကလည်းရှိလို့ရှိရင်နိုင်ငံရေးတိုက်ခါကြတယ်ပေါ့နော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့လည်းနိုင်ငံရေးတိုက်ခါထိခိုက်ပါတယ်။အထူးသဖြင့်ဒီဥပဒေမှာတွေ့ရတဲ့နိုင်ငံရေးအကျဉ်းသားများကိုထောက်ပံ့ဖို့အတွက်ဥပဒေအရကိုပြဋ္ဌာန်းပြီးတော့ဆောင်ရွက်လာတဲ့ဟာကတော့နိုင်ငံရေးရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရပေါ်မှာအထူးကိစ္စလို့ပြောရပါမယ်
။တမတော်အနေနဲ့လူနည်းစုဘာသာဝင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့အနောက်နိုင်ငံအစိုးရတွေနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကဝေဖန်ပြောဆိုမှုတွေရှိနေစေမှာပဲ။မကြတဲ့ခင်ရပိုင်းတွေအတွင်းကတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လိုင်ကဘာသာရေးဆော့ဦးတွေကိုတွားပြီးလူရမ်းမှုတွေပြုလုပ်ခဲ့တာဟာတမတော်အနေနဲ့အမတူကွဲပြားတဲ့ဘာသာတရားတွေအထူးသဖြင့်မွတ်စလင်ခရစ်ယာန်နဲ့ဟိန္ဒူဘာသာဝင်တွေအပေါ်ဖိနှိပ်ဆက်ဆံမှုတွေရှိတယ်ဆိုတဲ့ဝေဖန်ပြောဆိုမှုတွေကိုခြေဖြတ်ဖို့ကြိုးစားတဲ့လှုပ်ဆောင်မှုအဖြစ်တုံ့တက်ပြောဆိုတာတွေထွက်ပေါ်ခဲ့ပါတယ်။တိုင်းပြည်အတွင်းတကယ်ပဲစစ်မှန်တဲ့ပြောင်းလဲမှုတွေကိုလွတ်ဆောင်နေပါတယ်ဆိုတာကိုပြသလိုတယ်ဆိုရင်အပေါ်ရန်ပြောင်းလဲမှုမျိုးမဟုတ်ပဲစစ်မှန်တဲ့ပြောင်းလဲမှုတွေကိုတမတော်ဘက်ကရောအနာရပါတီဘက်ကပါလုပ်ပြဖို့လိုတယ်လို့ဒေါက်တာတင်မောင်တန်းကတုံ့တက်ပါတယ
်။ခုလောလောဆယ်မှာကျွန်တော်တွေ့ရတာဒါအမေရိကန်နိုင်ငံကဒီခုနဥရေဂျန်နေရကိုပြတ်ထားမှုကြိုးစားလာတာနဲ့ရှိမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီစီဝေးကြီးကျင်းပနေတယ်။မြန်မာနိုင်ငံကသွားပြီးတော့လေပြောကြဆိုကြတာပဲ။အဲကျွန်တော်တို့တက်ရောက်ပြီးတော့ရှင်းလင်းကြတာတွေလည်းရှိလာမှာပေါ့နော်။ကျွန်တော်တို့အလဲကျပြောပြရတဲ့ခါမှာပြောမှာပေါ့နော်။အဲဒီလိုပြောတဲ့ခါမှာလေကုလသမဂ္ဂကိုတက်ရောက်လာတယ်ပြောဆိုတဲ့မိန့်ခွန်းတွေမှာဒီပို့ချုပ်ကြီးရဲ့ခီးစဉ်တွေကဒီလိုလုပ်နေပါတယ်ဆိုတဲ့ပြောဆိုချက်တွေပါပေါင်းနေပါလာနိုင်ပါတယ်။ဒါပေမဲ့တော့ချက်ကအဲ့ဒီလိုတုတ်ရှားမှုတွေနဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးဆိုင်ရာနိုင်ငံရေးစိတ်ခါကိုပြန်မြင့်တင်လို့ရနိုင်မလားဆိုတဲ့မိကုန်ပါပဲ။အဲ့ဒီလိုပြစ်စည်းသွားတဲ့စိတ်ခါကိုပြန်မြင့်တင်ဖို့ပြန်လည်ထူထောင်ဖို့ဆိုလို့ရှိရင်တော့ဒါတဲ့မကတဲ့အလုပ်တွေလုပ်ကြဖို့လိုပါတယ်။တကယ်ကို institution သဘောအရအဖွဲ့ကြီးဆိုင်ရာအရဥပဒေကြောင်းအရတပ်မတော်ရဲ့ပြုပြင်ကြောင်းလဲမှုတွေအများကြီးလိုအပ်ပါတယ်။အထူးသဖြင့်ဒီမိုကရေစီလှုပ်ရှားမှုမှာဥဆောင်တဲ့နေရာမှာပါတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကလည်းနော်မိမိနဲ့သဘောထားမတူတဲ့သူတွေအပေါ်မှာပြုမှုဆက်ဆံပုံတွေအရာကြောင်းလဲမှုတွေပဲလိုအပ်နေတယ်လို့ထင်ပါတယ
်။အမေရိကန်အောက်လွှတ်တော်ကစက်တင်ဘာ24ရက်နေ့မှာချမှတ်လိုက်တဲ့ဒီ Burma Act 2019ဟာဥပဒေကြမ်းအဆင့်သာရှိပါသေးတယ်။ di ube jangu atelo dama suni di mekwe ati jubo chani badire. Loto niya slonga ati jubi hintang, tamaraka lama tu ati jubo chani badire. Tapi me di ube jangu alo dama chile padiji niya slonga, loto amadiga taukan tajara jang, atelo doga ati jub, tamaraka lama tu bi ube iti piatane singo yala nangji nyare lo, lela tongta duriga piosu nijabarekana.